ရှမ်းပြည်နယ်ရှိပိုင်းမယုံမြို့နယ်ပြန်ဆိုင်နေပြည်သူ့ဆက်ဆံရေးဦးစီးဌာနလူထုအရေးပြုဖို့ဌာန Community Center ခမနိုင်ယနေ့နံပိုင်းကပြည်သူ့စစ်မှုထံဥပဒေဆိုင်ရာအသိပညာပေးတော်ဖြစ်ကိုပြုလုပ်ခြင်းပါရာလူထုအရေးစီမှုဒေါ်နံပါတ်နဲ့ရုပ်တံချက်စီ3နဲ့စီဖောင်တို့ကယခုလိုဆွေးနွေးခဲ့ကြပါတယ်ရှင်
မင်္ဂလာပါအမရေ
မင်္ဂလာပါညီမရေ
ဒီကနေ့ပြုလုပ်မဲ့တော့ရှိုးကောင်းစဉ်ကိုအမကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါပြည်သူစစ်မှုထမ်းဥပဒေဆိုင်ရာအသိပညာပေးတော့ရှိုးဖြစ်ပါတယ
်ဟုတ်ကဲ့ပါအမအနေနဲ့ပြည်သူစစ်မှုထမ်းဥပဒေရဲ့ရည်ရွယ်ချက်ကိုဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ပါပြည်သူစစ်မှုထမ်းဥပဒေရည်ရွယ်ချက်ကတော့နိုင်ငံတော်တိုင်းဟာပြည်ထောင်စုမပြိုကွဲရေးတိုင်းရင်းတိုင်းစီလုံးညီညွတ်မှုမပြိုကွဲရေးနဲ့အချုပ်အခြာအာဏာတည်တံ့ခိုင်မြဲရေးဆိုတဲ့ဒုတာဝန်ရေးတုံးပါကိုစောက်ထင်းညာတာဝန်ရှိတဲ့အတွက်အဲ့ဒီတာဝန်ကိုထမ်းဆောင်နိုင်ရေးအလို့ကစစ်ပညာတင်ကြားရန်ဖို့နဲ့နိုင်ငံတော်ကာကွယ်ရေးအတွက်စစ်မှုထမ်းဆောင်ရန်ပဲဖြစ်ပါတယ်ဟုတ်ပါပြီညီမအနေနဲ့ပြည်သူစစ်မှုထမ်းရန်ကာလအကြောင်းကိုဆက်လက်ဆွေးနွေးပေးပါဦ
းဟုတ်ကဲ့ပါစစ်မှုထမ်းရမည့်အသက်အရွယ်ရောက်ရှိတဲ့နိုင်ငံသားတိုင်း24လတာဝန်ထမ်းဆောင်ရပါမယ်ရှင်စစ်မှုထမ်းရမည့်အသက်အရွယ်ရောက်ရှိတဲ့နိုင်ငံသားတွေအနက်တမတော်စမှုလက်မှုပညာတွေအဖြစ်အမှုထမ်းရန်စင့်ခေါ်ခြင်းခံရသူတွေကတော့36လထမ်းဆောင်ရပါမယ်ရှင်စစ်မှုထမ်းရမည့်အသက်အရွယ်ရောက်ရှိတဲ့ကျွမ်းကျင်သူတွေအနေနဲ့လည်း36လထမ်းဆောင်ရပါမယ်နိုင်ငံတော်မှာအရေးပေါ်အခြေအနေဖြစ်ပေါ်ခဲ့ရင်အစိုးရအဖွဲ့ဟာပြည်သူစစ်မှုထမ်းရန်ကာလကို9နှစ်အထိတိုးမြင့်သတ်မှတ်နိုင်တယ်လို့သိရပါတယ်ရှင်ဟုတ်ကဲ့ပါအမအနေနဲ့ပြည်သူစစ်မှုထမ်းရန်အကျုံးဝင်တူတွေအကြောင်းရဲ့ဘယ်လိုလူတွေကပြည်သူစစ်မှုထမ်းခြင်းကနေကင်းလူခွင့်ရတာလဲဆိုတာကိုလည်းဆက်လက်ဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ပါပြည်သူစစ်မှုထမ်းရန်အကျုံးဝင်တွေကတော့အမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အထိဖြစ်ပါတယ်အမျိုးသမီးဆိုရင်အသက်18နှစ်မှ29နှစ်အထိဖြစ်ပါတယ်။ကျွမ်းကျင်သူအမျိုးသားကအသက်18နှစ်မှ45နှစ်အထိဖြစ်ပြီးတော့ကျွမ်းကျင်သူအမျိုးသမီးကတော့အသက်18နှစ်မှ35နှစ်အထိပဲဖြစ်ပါတယ်။ကျွမ်းကျင်သူဆိုတာကတော့ဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်သူဒါမှမဟုတ်အခြားအသက်ပညာတရားရိုက်နေအသက်မွေးဝမ်းကြောင်းနေသူများကိုဆိုလိုပါတယ်။ပြည်သူစစ်မှုထမ်းရှင်မှာကင်းလွခွင့်ရတဲ့လူတွေကတော့သာသနာဝန်ထမ်းများအင်းထောင်တဲ့အမျိုးသမီးများအင်းထောင်ပြတ်တော်လဲသာသမီရှိသူအမျိုးသမီးလဲပါဝင်ပါတယ်ကိုလက်အင်ကတခုခုအမြဲတမ်းမတန်ဆန်းသူများတက်မတော်ဆေးစစ်ဆေးရေးပုတ်အဖွဲ့ကပြည်သူစစ်မှုထမ်းရန်အမြဲတမ်းမတင်လို့သူဖြစ်ကြောင်းတက်မှတ်ထားသူများနဲ့ပြည်သူစစ်မှုထမ်းစင်ခေါ်ရေးဘဟုအဖွဲ့ကအမိန့်ထုတ်ပြန်ပြီးတော့ကင်းလွတ်ခွင့်ပြုထားသူများပဲဖြစ်ပါတယ်